ကရင်ပြည်နယ်မြောက်ရီမြို့နယ်ထဲမှာမတ်လ9ရက်နေ့ကစလို့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းသင်္ကန်းကြီးနောက်ပတ်ဝန်းကျင်နဲ့လက်ခတ်တောင်ကိုမတ်လ13ရက်နေ့နေ့လယ်2နာရီလောက်ကစတင်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
လက်တော့နှစ်နာရီရစပြတယ်နှစ်နာရီတနာရီနဲ့45ရက်စပြတယ်အဲ့ဒီမင်းနဲ့လာပြကြတာအလုံးကြီးတွေကလုံးကြီးတက်သွားကြားရတိုင်းနေရတော့မဟုတ်ဘာပဲနေကြားလို့ကြားလို့ကြားမှမတူဒါမှခဏနေတော့မိဘလုံးတွေဥတက်လာတာအဲ့လက်ခတ်တောင်ပေးရတယ်လို့ဥတက်လာတာ
မြောက်ရီခရိုင်တွင်းကတိုက်ပွဲတွေကြောင့်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါဒေသခံ4000ကျော်ဟာဘေးလွရာကိုထွက်ပြေးနေရပါတယ်စစ်ဘေးရှောင်တွေကိုထိုင်းဘက်ကလည်းအဝင်မခံတဲ့အတွက်တောင်ရင်ကန်းဆက်တလျှောက်မှာနေထိုင်ကြရတာတွေရှိတယ်လို့လည်းဆက်ပြောပြပါတယ်
။ဒုက္ခသည်ကအခုစပီးဆောင်စပီးဆောင်နေရတော့ပထမတော့အဲ့ဒီဖုန်းကြောင်းတို့ဘာလို့ကျေးတာပါ။အဲဒီခါကျအခုကတိုင်းဘက်ကိုတိုင်းဘက်မှာသာလာရင်ဒီဘက်ကိုဆက်လာလို့မရဘူး။ဒီအပေါ်ကလည်းမရဘူး။အဲ့ဒီမှာပြည်နယ်ကနေကမှရှိဖြစ်တယ်လို့ပဲဒီလိုပေါ့အောင်နေကြရတာပေါ့။တိုင်းဘက်ကလည်းလုံးဝတက်လို့မရ။တိုင်းဘက်ကလည်းလုံးဝပြင်းကြတာ။တိုင်းဘက်ကပြင်းကြတာကကြတော့ပမာဘက်မှာအဲ့ချုံကိုအဲ့ဟိုကပုံကျဲလို့လွတ်မနေရဘူးကအဲ့အဲ့လိုနေရာမျိုးမှာလိုက်ပြီးပုံပုံဆုပ်တဲ့နေရာ
။တင်းငန်းညင်တော်မှာနှစ်ဖက်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ၅ဦးသေဆုံးခဲ့ပြီးလူ20ကျော်ဒဏ်ရာရပြင်းထန်စွာရရှိပြီးဒေသခံပြည်သူတွေနေထိုင်ရာမဲကနယ်ဖားကြောင်မြတ်တန်ဒီနဲ့အနီးနားကျေးရွာတွေကလူ4000လောက်ကမြို့ပေါ်မှာပဲစစ်ဘေးရှောင်နေကြပါတယ်။စစ်ဘေးရှောင်2400ကျော်ကတော့တောင်ရင်မြစ်ကမ်းအထိရောက်ရှိလာကြပါတယ်ရှင်။